တော်ရရှိမြခင်ဗျာခရိယံသမားချမ်းမှာစုံစမ်းခြင်းဆိုတဲ့စကားလုံးကိုသုံးနှုန်းထားပါတယ်ဘယ်သူကဘယ်သူကိုစုံစမ်းပါသလဲများသောအားဖြင့်တော့ဘုရားရှင်ကလူကိုစုံစမ်းတော်မူခြင်းတွေကများပါတယ်ဘုရားရှင်ဟာတကူတော်အစုံဂုံတော်အနန္တနဲ့ပြည့်စုံတော်မူသောတပ်ပြညွတ်တဉာဏ်တော်ရှင်ဖြစ်တော်မူပါလျက်နဲ့စုံစမ်းစရာလိုအပ်သေးသလားလို့ထင်စရာဖြစ်ရပါတယ်တကယ်တော့ခရိယံသမားချမ်းမှာသုံးနှုန်းထားတဲ့စုံစမ်းခြင်းဆိုတဲ့စကားလုံးဟာဘုရားရှင်ကသူ့အပေါ်မှာထားရှိတဲ့ယုံကြည်ခြင်းကိုလူတွေအပေါ်မှာစမ်းသပ်စစ်ဆေးခြင်းကိုဆိုလိုပါတယ်။စုံစမ်းထောက်လှမ်းမေးမြန်းတာကိုမဆိုလိုပါဘူး။ဘုရားရှင်ဟာသူ့အပေါ်ယုံကြည်ခြင်းဘလောက်ကြီးမားတယ်ဆိုတာကိုစမ်းသပ်စစ်ဆေးဖို့အတွက်ဒါအရင်ကိုရစ်ပူစော်ခိုင်းတဲ့အကြောင်းခရိယံသမားကျမ်းရဲ့ဓမ္မသစ်ကျမ်းိုင်းတွေကဟေပြင်းဩဝါဒစာခန်းကြီး7အခန်းငယ်19ကနေအခန်းငယ်19အထိကိုဒီကနေ့သင်သိရတော့သမားကျမ်းစီအစဉ်မှာလေးလာမှာဖြစ်ပါတယ်။ဒါရင်ကိုတတ်ပြီးရစ်ပူစော်တဲ့အထိလူသားဟာဘုရားရှင်အပေါ်မှာယုံကြည်ခြင်းကြီးမားနိုင်ပါမလား။ဟေပြင်းဩဝါဒစာခန်းကြီး7အခန်းငယ်19ကနေအခန်းငယ်19အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုရှင်းလင်းတင်ပြมาဖြစ်ပါတယ်
။သင်တည့်ရတော်သမချမ်းရဲ့တောတက်ရှင်မိတ်ဆွေအပေါင်းတို့ခင်ဗျာ။ဟေပြင်းဩဝါဒစာအခန်းကြီး7ရဲ့သင်ခန်းစာအပေါင်းတို့ကိုမိတ်ဆွေတို့အသေးစိတ်လေ့လာနေကြရင်ယုံကြည်ခြင်းရဲ့အခြေခံမူဝါဒသဘောတရားတွေယုံကြည်ခြင်းနဲ့အသက်တာကိုရှောက်လှမ်းရခြင်းအကြောင်းတွေယုံကြည်ခြင်းရဲ့ထင်ရှားလှသောသက်သေသာရကတွေစသည်စသဖြင့်အလွန်အရေးကြီးတဲ့သင်ခန်းစာတွေကိုယုံကြည်ခြင်းရဲ့တန်တရားလို့ပြောယူရလောက်အောင်ပြည့်ပြည့်စုံစုံလုံလုံလောက်လောက်တွေ့နေကြပြီလို့ကျွန်တော်ဆိုချင်ပါ रे ကပ္ပဥ္ချင်ကာလတုန်းကလူသားကြီးတွေရဲ့အကြောင်းနဲ့တင်ဒီယုံကြည်ခြင်းတန်တရားဟာပြည့်ပြတ်ခဲ့ပြီလို့လေကျွန်တော်ကတော့ခံယူပါ रे ဒါပေမဲ့ဟေဘေဩဝါဒစာဟာအဲ့ဒီလိုအလွန်ရှိကြတဲ့ကဘာဥကာလနဲ့တင်ဒီရှင်းလင်းချက်တွေကိုမရက်နာခဲ့ပါဘူး။သမိုင်းသစ်လို့ဆိုရအောင်မဲ့ကဘာဥရေလွှမ်းမိုးခြင်းကာလနောက်ပိုင်းအသစ်ထမှန်တိဆောက်ပေးလိုက်တော့လူအဖွဲ့အစည်းတနည်းပြောရရင်တော့ကဘာသမိုင်းမှာပီပီပြင်းပြင်းထင်ထင်ရှားရှားပါဝင်လာတဲ့လူသမိုင်းကပုဂ္ဂိုလ်ကြီးတွေရဲ့အကြောင်းများနဲ့နောက်ထပ်သင်ခန်းစာသစ်တွေကိုနှုတ်ကပတ်တော်အဖြစ်ဆက်လက်ဖော်ပြပြီးဆုံးမသွန်သင်ပေးနေတယ်ဆိုတာကိုကျွန်တော်တွေ့မြင်နေကြရပါတယ်ခံယူနေကြရပါတယ်တနည်းအားဖြင့်ပြောရမယ်ဆိုရင်တော့အာဗြဟံတို့ဇနီးမောင်နှံတို့မှတဆင့်စတင်ပြီးတော့ရွေးကောက်တော်မူသောမိသားစုတို့ရဲ့အကြောင်းတွေးကိုကျွန်တော်စိတ်ဝင်စားဖို့ပြန်ပြီးတော့ခြေအားကောက်လေ့လာလျက်ရှိနေကြရပါတယ်။ဒါဟာဟေပြဲဩဝါဒစာရဲ့ကျေးဇူးတရားပဲဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့ယုံကြည်ခြင်းသည်မျှော်လင့်သောအရာတို့ကိုမျက်မှောက်ပြုခြင်းဖြစ်၏။မမြင်သေးသောအရာတို့ကိုသိမှတ်ဆွဲလန်းခြင်းဖြစ်၏ဆိုတဲ့ဒီကျမ်းစာအစမှကတည်းကနဖူးစည်းတက်ပြီးတင်ပြထားတဲ့အဆိုအမိန့်အတိုင်းပဲ။အဆက်ဆက်သောနှုတ်ကပတ်တော်သင်ခန်းစာအပေါင်းတို့ဟာဒီကြီးညာချက်ကနေလွဲမသွားခဲ့လွတ်မသွားခဲ့ပဲနဲ့ဒီလူပုဂ္ဂိုလ်တွေအကုန်လုံးဟာဒီယုံကြည်ခြင်းတရားအတိုင်းပဲအဖဖျားသခင်ကိုကိုးကွယ်ဥညွတ်ပြတ်ဖို့ယုံကြည်သွားခဲ့ကြတယ်ဆိုရကိုကျွန်တော်ရင်သက်ရှုမောပွေတွေ့မြင်နေရပါတယ်ဟုတ်ပါတယ်လူဘိန်းစကားနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်အတွက်ပုံသက်သေအဖြစ်ကြားနာခဲ့ရသမျှသောလူအပေါင်းတို့ဟာဇလန်းကြီးမှတ်တမ်းကြီးတွေကြားတဲ့ကဇက်လိုက်ကြီးတွေတင်ပြရသောသမာကျမ်းရဲ့ပိတ်ကားပေါ်ကတရုတ်ဆောင်မင်းသားကြီးတွေမင်းသမီးကြီးတွေပဲဆိုကြပါတော့အဲ့ဒီယုံကြည်သူလူသားကြီးတွေ ਨੇ ဘုရားသခင်ဆက်ကြမှာဘုရားသခင်ကဥဆောင်ပေးထားတဲ့လမ်းကိုဒီလူတွေဟာမျက်စိစုံမိတ်ပြီးတော့ကောက်ကောက်ပါအောင်လိုက်သွားကြပုံတွေအပြစ်သားတော့အပြစ်သားတွေဖြစ်ကြတာမှန်တယ်အပြစ်လောကမှာတွေနစ်မြုပ်ပျောက်ကွယ်သွားကြခြင်းအရှင်းမရှိဘဲနဲ့အဖဘုရားသခင်နဲ့သာလျှင်အတူအသက်ရှင်သွားခဲ့ကြတဲ့အတွက်ကြောင့်အဲ့ဒီအပြစ်ဘဝကနေကယ်တင်ခြင်းကျေးဇူးတော်ကိုခံယူခွင့်ရခဲ့ကြပုံတွေအကြောင်းတွေပဲဖြစ်ပါတယ်။ဒီကျေးဇူးတော်အပေါင်းတို့ဟာလေဒီကနေ့အသက်ရှင်နေထိုင်နေရစေကျွန်တော်တို့တွေအားလုံးနဲ့ပါသက်ဆိုင်ခြင်းရှိနေတယ်ဆိုတာကိုကျွန်တော်တို့ဒီဟေပြဲဩဝါဒစာဆရာဟာအထူးသိစေချင်ပါတယ်။ဒါကြောင့်မို့လဲခရစ်တော်၏အသင်းတော်အဖြစ်ပြောင်းလဲလာတဲ့ဂျူးလူမျိုးဣသရေလအသင်းတော်မှသည်ကျွန်တော်မိတ်ဆွေတို့ခေတ်ကာလယုံကြည်သူတို့အသင်းတော်တို့တိုင်အောင်အလွန်လိုအပ်လာတဲ့ယုံကြည်ခြင်းတရားအဖြစ်ကျွန်တော်တို့ကိုဟောကြားပေးနေခြင်းဖြစ်တယ်ဆိုတာကိုကျွန်တော်ခံယူထားကြရမှာလေအကန့်အမှန်ဖြစ်ပါတယ်ဟေဘေဩဝါဒစာအခန်းကြီး7ရဲ့အငယ်73နဲ့76အတွင်းမှာဆိုရင်အခုလို့ကျွန်တော်ကြားနာခဲ့ရပါတယ်ယခုဆိုခဲ့ပြီးသောသူအပေါင်းတို့သည်ဂတိတော်နှင့်ဆက်ဆိုင်သောအကျိုးကျေးဇူးကိုမခံရဘဲအဝေးကမျှော်မြင်လျက်စိတ်နှလုံးနှင့်ဖယ်ယမ်းလျက်မိမိတို့သည်မြေကြီးပေါ်မှတကြွသူတနိုင်ငံသာဧသည်အာဂန္တုဖြစ်သူကိုထင်ရှားစွာဝန်ခံလျက်ယုံကြည်ခြင်းစိတ်နှင့်သေလွန်ကြ၏ထိုသို့ဝန်ခံသောသူတို့သည်မိမိတို့အဖပြီကိုရှာကြသည်ဟုအတိအလင်းပြောဆိုကြ၏ထိုသူတို့သည်အထက်ကထွက်သွားသောပြီကိုအောင်းမေသည်မှန်လျင်ထိုပြီတို့ပြန်ရသောအခွင့်ရှိကြ၏ထိုပြီကိုမအောင်းမေဘဲ ကောင်းကင်ပြည်ဒီဟုသောသာ၍မြတ်သောပြည်ကိုတောင့်တခြင်းရှိကြ၏ထို့ကြောင့်ဖျားသခင်သည်သူတို့၏ဖျားဟု၍ခေါ်ပေါ်ခြင်းကိုရှက်တော်မမူသူတို့နေစရာဖို့မြို့ကိုတီထောင်တော်မူပြီဟုတ်ပါတယ်အဲ့ဒီအသံပလံတွေကိုကျွန်တော်ဟာပြီးခဲ့တဲ့သင်ခန်းစာမှာအပိသက်တရားစကားများအဖြစ်ကျမ်းနာခဲ့ကြပြီဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်မိတ်ဆွေတို့အပါအဝင်လူလောကကဘာမှာအသက်ရှင်နေထိုင်ကြရတဲ့လူသတ္တဝါအသီးသီးတို့အတွေ့အဖမျက်စွာဖျားသခင်ဟာအလွန်ကြွယ်ဝပြည့်စုံတဲ့မြေလောကမှာနေရာချထားပေးတယ်။ဒါပေမဲ့ဘယ်အဟိတ်တိရစ္ဆာန်တို့မှမှမခံစားရနိုင်တဲ့မဟာလူသားတို့အခွင့်အရေးအဖြစ်နဲ့ကောင်းကင်ပြည်ဒီဟုသောသာ၍မြတ်သောပြည်ဆိုတဲ့ပြည်ကြီးအကြောင်းကိုကျွန်တော်လူသားတို့အတွက်မျှော်လင့်ရာအဖြစ်အဖဖျားသခင်ဟာချထားပေးတယ်။ထာဝရဖျားသခင်ရဲ့ကောင်းကင်မြေကိုတက်လှမ်းရဖို့အခွင့်ဟာကြံရှိနေသေးတယ်ဆိုတာကိုကျွန်တော်တို့အတွက်ယုံကြည်သူတို့သွားရမည်အကြောင်းကိုဟေပြဲဩဝါဒစာမှတ်တစ်ဆင့်ဖော်ပြပေးနေပါ रे ဖျားသခင်သည်သူတို့ဖျားဟုခေါ်ပေါ်ခြင်းကိုရှက်တော်မမူသူတို့အဖို့နေစရာမျိုးကိုထူထောင်ပေးလျက်ရှိခဲ့ပြီဆိုတဲ့အချက်အပြင်မတန်တဆကြီးမားလှသောမေတ္တာတော်နဲ့အတူအပြစ်နှောင်ဖွဲ့ဇာတိပဂရိအာနေချက်တို့နဲ့မကင်းပြောက်နိုင်သောလူသားများအလုံးတို့အတွက်ကိုအဖဖျားဟာသူ့ရဲ့ကောင်းကင်နိုင်ငံတော်ကိုပြင်ဆင်ပေးထားတယ်ယုံကြည်သူအားလုံးတို့ဟာလေဒီအခွင့်အရေးကိုရှေးသန့်ရှင်သူများနဲ့အတူတကွခံစားစံစားကြရလိမ့်မယ်ဆိုတာကိုပြီးခဲ့တဲ့အပိုင်းမှာကျွန်တော်တို့တွေ့မြင်ခဲ့ရပြီးဖြစ်ပါတယ်ဒီကနေ့ဒီအချိန်မှာတော့နောက်ထပ်ယုံကြည်ခြင်းတရားကိုဘယ်လိုဟေဘရဲဩဝါဒစာဆရာဟာဆက်လက်တင်ပြပေးသွားအောင်မယ်ဆိုတာကိုဆက်လက်နားဆင်ကြည့်ကြပါအောင်ဆိုရယ်ဟေဘရဲဩဝါဒစာအခန်းကြီး7အငယ်18နဲ့18ဟာအခုလိုဆိုလိုက်ပါတယ်အာဗြဟံသည်စုံစမ်းတော်မူခြင်းကိုခံရသောအခါယုံကြည်ခြင်းအားဖြင့်ဣဇက်ကိုပူဇော်၏ဣဇက်၌သာသင်၏အမျိုးတည်လိမ့်မည်ဟုသောဗျာဒိတ်တော်မှစ၍ဂတိတော်ကိုခံရသောသူများသည်မိမိ၌တယောက်ထီးသောထိုသားကိုပူဇော်၏အာဗြဟံသည်စုံစမ်းတော်မူခြင်းကိုခံရသောအခါတဲ့မိတ်ဆွေအပေါင်းတို့အဖဖျားသခင်ဟာသူချစ်တဲ့လူသတ္တဝါတွေကိုဖန်ဆင်းထားရုံသာမကဘူးကောင်းကြီးအမျိုးမျိုးပေးထားတာမှန်နေလောကရန်စင်ရခြင်းကြားရရပဲကဲတင်ချင်းကျေးဇူးကိုပြုတာလေမှန်တယ်တစ်ချိန်တည်းမှာအဲ့ဒီလူသားတို့ကိုစုံစမ်းတော်မူတတ်တယ်စစ်ဆေးတော်မူတတ်တယ်အထူးသဖြင့်ဒီအကြောင်းကိုတွေးရင်အဖဖျားသခင်ကလူအတွင်းအစ္စတ္ထဗရန်ကိုအမှန်တကယ်မသိရှိနိုင်လို့စုံစမ်းခြင်းလားစစ်ဆေးရခြင်းလားဆိုပြီးတော့တွေးစရာကလည်းတစ်ဖက်ကပေါ်ထွက်လာပြန်ပါလေကျွန်တော်အတိအကျအပြေမပေးနိုင်ပါဘူးဒါပေမဲ့နှုတ်ကပတ်တော်အရာတိဖျားသခင်ကကျွန်တော်ကိုသိတာတဲ့ကျွန်တော်တို့အကြောင်းကိုပို့ပြီးတော့သိတော်မူတယ်ဆိုတဲ့သစ္စာတရားရှိပါတယ်။နှိကျွန်တော်တို့မခံယူနိုင်လောက်အောင်စုံစမ်းစစ်ဆေးခြင်းကိုမပြုတ်တော်မူတတ်ဘူးဆိုတာကိုတော့ကျွန်တော်တို့အတိအကျအဖြေပေးနိုင်ပါလိမ့်မယ်။ကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး10အငယ်7ကနေ73အတွင်းမှာအခုလိုဖော်ပြထားတာကိုကြည်ပါ။ထိုအကြောင်းအရာရှိသမျှတို့သည်ပုံသက်သည်ဖြစ်အံ့သောငါထိုသူတို့၌ရောက်ကြ၏။ကကလာအဆုံးတွင်ဖြစ်သောငါတို့ကိုဆုံးမစရာဘူးကျန်းစာ၌ရေးထားလျက်ရှိသည်ထို့ကြောင့်အကျဉ်သူသည်မိမိတည်ကြည်လျက်နေသည်ဟုမိမိချင်မှတ်၏ထို့သူသည်မလဲခြင်းဟာတရိပ်ပြုစေလူ၌ဖြစ်တတ်သောစုံစမ်းနှောက်ယှက်ခြင်းကိုသာသင်တို့သည်ခံရကြ၏ဖျားသခင်သည်တစ္ဆာနှင့်ပြည့်စုံတော်မူသည်ဖြစ်၍သင်တို့မခံနိုင်သောစုံစမ်းနှောက်ယှက်ခြင်းကိုသင်တို့၌ရောက်ဆိုင်သောငါအခွင့်ပေးတော်မမူသင်တို့သည်ခံနိုင်မည်အကြောင်းစုံစမ်းနှောက်ယှက်ခြင်းအရာနှင့်တကားထွက်မြောက်သောလမ်းကိုလေစီရင်ပြုပြင်တော်မူလိမ့်မည်တဲ့မိတ်ဆွေအပေါင်းတို့အဲ့ဒီလိုဖော်ပြထားခြင်းအရာအာဗြဟံဟာသူ့ကိုယုံကြည်ခြင်းရှိတယ်ဆိုတာကိုအဖဖျားသခင်အနေနဲ့သိတော်မူပြီးသားဖြစ်တယ်ဒါပေမဲ့ဒီယုံကြည်ခြင်းကိုပို့ပြီးတော့တောက်ပြောင်လာအောင်ပို့ပြီးတော့ခိုင်ကမ်းမြဲမြံခြင်းရှိအောင်သူဟာစစ်ဆေးတော်မူခဲ့ခြင်းဖြစ်တယ်လို့ကျွန်တော်တို့ခံယူနိုင်ပါ रे ဟုတ်ပါ रे မင်းသားဣဇက်ကိုငါအာပူဇော်စေတဲ့မခက်ဘူးလားမိတ်ဆွေအပေါင်းတို့အဲ့ဒီလိုဘုရားသခင်ကနေပြီးတော့မင်းသားဣဇက်ကိုငါကိုမိရှို့ရာရစ်အဖြစ်ပူဇော်စေရမယ်လို့တောင်းဆိုလာတဲ့အချိန်မှာအာဗြဟံရဲ့အဖဘုရားသခင်အပေါ်မှာယုံကြည်ခြင်းဟာအထွတ်အထိပ်နိဗ္ဗာန်ကိုရောက်လောက်အောင်အလွန်ခိုင်မာတဲ့ယုံကြည်ခြင်းအဆင့်မှာရှိနေပြီလို့ကျွန်တော်တို့ခံယူနိုင်ပါ रे အဲ့ဒီလိုထိတ်တန့်အဆင့်ယုံကြည်ခြင်းကိုရောက်စီလောက်အောင်လေအာဗြဟံဆိုတဲ့ခြေတလုံးအိမ်တိုင်ကြီးရဲ့အသက်တာမှာဘသူကောင်းကြီးပြီးခဲ့ပါသလဲအဖဖျားသခင်ပဲပြီးခဲ့တာပါဥရုဆိုတဲ့ဒေသမှာဆွေရီမျိုးတွေနဲ့သူ့ဖာသာသူနေခဲ့တဲ့လူတစ်ယောက်ကိုဟေးအာဗြဟံမင်းသွားစမ်းဆိုတော့နေရာလဲအတိအကျမသိကောင်းကြီးဂရိလဲချက်ချင်းရှိခဲ့တာမဟုတ်ဖက်နဲ့အာဗြဟံလင်မယားဟာအဲ့ဒီဥရုကနေအဖေကြီးရဲ့တူတော်မောင်ကလေးလောတရဲ့ကိုလက်ဆွဲခေါ်လာပြီးတော့ခရီးပြုတ်ခဲ့ကြခြင်းပဲ ျွန်တော်စိတ်ထဲမှာကတော့စာရာဟာတောင်မှချက်ချင်းသဘောမှတူခဲ့ပါရဲ့လားမောင်ကြီးရဲ့ရှင်ဘယ်ရီမြတ်လျှောက်သွားမလို့လေလို့မြတ်မေးခဲ့မှလားလို့ကျွန်တော်တွေးပါတယ်အဲ့ဒီချိန်မှာအာဗြဟံကလည်းပဲအေးငါလည်းဘယ်ရောက်လို့ဘယ်ပေါက်ပြီးတော့ဘာဒီဖြစ်မယ်မဖြစ်ဘူးတော့မသိဘူးဟိဒါပေမဲ့တို့ဥရုအရက်ဒီသားကနတ်ဖျားတွေမဟုတ်တဲ့အသက်ရှင်တော်မူသောအဖဖျားသခင်ရဲ့အမိန့်နဲ့မှုလို့ဘာပဲဖြစ်ဖြစ်သူလမ်းပြတဲ့အတိုင်ငါတော့လျှောက်သွားတော့မယ်စာရာကြီးဆိုပြီးတော့ပဲမျက်လုံးစုံမှိတ်ပြီးတော့ဖြေခဲ့မှအမှန်ခြေလှမ်းပြုခဲ့မှအမှန်လို့ကောက်ချက်ချနိုင်ပါလိမ့်မယ်ဟုတ်ပါတယ်ဒီကျမ်းရဲ့အစမှာကတည်းကယုံကြည်ခြင်းဆိုတာဟာမျှော်လင့်သောအရာတွေကိုမျက်မှောက်ပြုခြင်းမထင်ရှားသောအရာတို့ကိုသိမှတ်ဆွေးလန်းခြင်းဖြစ်တယ်ဆိုပြီးတော့အစိုးတင်ထားခဲ့ပြီမဟုတ်ဘူးလားဖြစ်ဖို့သူတို့လူသားများအတွေ့မလွယ်ဘူးဆိုတာကိုသူတို့သိတယ်ဖြစ်ကောင်းမှဖြစ်လာလိမ့်မယ်အကောင်းဘက်ကိုပြောင်းခြင်းမှပြောင်းလိမ့်မယ်လို့သံသယလေးလေးရှိခြင်းရှိမှာပေါ့ဒါပေမဲ့အဖဖျားသခင်ကလှုပ်ချင်ရင်လှုပ်ပေးလိမ့်မယ်သူပေးတဲ့အသက်နဲ့အသက်ရှင်နေရတဲ့ငါတို့သူ့ကိုမျက်စိစုံမှိတ်ပြီးတော့ယုံလိုက်ယုံပဲဆိုတဲ့စိတ်မျိုးသူတို့မွေးခဲ့ကြပါလေအဲ့ဒီတိုင်ပါပဲအဖွားကြီးအဖိုးကြီး90ကျော်100နီးပါးကျမှလွန်ခဲ့တဲ့နှစ်20လောက်ကလေးကအကျဉ်းငိမ်ဂရိပေးခဲ့တယ်ဆိုတဲ့သားကလေးဤဆက်ကိုမွေးဖွားခင်ရတော့ကောဘလောက်များဥကြောင်ကြောင်နိုင်တော့ပြုံတိုင်းပြုံတိုင်းနဲ့အဖိုးကြီးအဖွားကြီးခမရမှာဘလောက်များကြောင်တောင်တောင်ဖြစ်သွားရမယ်တယောက်မျက်နှာတကူတယောက်ကြည့်လိုက်ဤဆက်မွေးကင်းစမိတာရဲရဲလေးကိုလှည့်ကြည့်လိုက်နဲ့အဖဲလိုက်ရင်လိုက်ဘလောက်တောင်ဖြစ်ခဲ့ကြရလိမ့်မယ်ဆိုတာတွေကိုမိကိုကြွက်လျှောက်လျှောက်ပြီးစဉ်းစားကြည့်နိုင်ပါလေအဲ့ဒီလိုဘဝအတွေ့အကြုံတွေအရယုံကြည်ခြင်းသိပ်ပြီးတော့ပြည့်ဝနေပါပြီဆိုတဲ့အချိန်ကောင်းကြီးမင်္ဂလာတို့ပြည့်သိပ်နေအောင်ခံစားရပြီဆိုတဲ့အချိန်မှာအာဗြဟံမင်းသားကိုငါ့အတွက်မိရှုပ်ပြီးတော့ပူဇော်ဆန်းနဲ့တချီတဲကိုတွတ်တွတ်လေသွားရလောက်အောင်အဖိုးကြီးအတွက်အမိန့်ကြီးကြလာတယ်ကျွန်တော်ဟာဒီကဘာဦးကျန်သင်ငန်းစာတွေကတည်းကအဲ့ဒီအချိန်မှာသူသားဤဆက်ဟာအသက်30လောက်တောင်မှကြီးရင်နေပြီလူပြိုကြီးဖားဖားဖြစ်နေပြီလို့ခန့်မှန်းခဲ့တဲ့အကြောင်းတင်ပြခဲ့ပူပါတယ်ဆိုလိုတာကတော့အဲ့ဒီအချိန်မှာဤဆက်ဟာသူငယ်နှစ်စားကလေးမဟုတ်တော့ဘူးလို့ကျွန်တော်တွေးခဲ့တဲ့အကြောင်းကိုတင်ပြခဲ့ပြီးဖြစ်ပါတယ်အဲ့ဒီတော့အရွယ်ရောက်နေတဲ့ဒီသားကြီးအဲ့ဒီသားကြီးဤဆက်ကနေသားလျင်ငါဟာမင်းကိုပရိညင်တော်နဲ့အညီပရိညင်တော်အစ်စ်နဲ့အညီလူမျိုးကြီးဖြစ်စီမည်ဆိုပြီးတော့ဂရိထားတဲ့တူရီသောသားကြီးကတိကသခေခေရင်အရွယ်လွန်လာမှရတဲ့သားကြီးကိုတွတ်ပြီးတော့ပူဇော်ရမယ်ဆိုတော့အဲ့ဒီလိုပူဇော်လိုက်တဲ့နဲ့တပြိုင်နက်အဖဖရာသခင်ရဲ့ပေးထားခဲ့တဲ့ပရိညင်တွေဟာလေအကုန်လုံးသဲတဲ့ရည်သွန်ဖြစ်ကုန်ပြီဆိုတာရှင်းနေပြီမဟုတ်ဘူးလားဒါမဲ့မတတ်နိုင်ဘူးသူချထားတဲ့ပရိညင်ကိုသူဖျက်ချင်ရင်ဖျက်ပစ်နိုင်တယ်ပြင်ရင်ရင်ပြင်ပစ်နိုင်တယ်သူဟာဥပရိသတို့ရဲ့အပေါ်မှာရှိတယ်အကျဉ်းမဲ့တကူအာနာကိုပိုင်ဆိုးသူဖြစ်တယ်ဆိုတာကိုအာဗြဟံသိတယ်ဒါကြောင့်မလို့ခိုင်းရင်ခိုင်းတဲ့အတိုင်းပဲမျက်စိစုံမှိတ်ပြီးတော့လှုပ်တယ်။အဖေကအဲ့ဒီလိုဘုရားသခင်အမိန့်ကိုနားခံတယ်လို့သားဤဇက်ကလည်းနော်အသက်အရွယ်ကြီးအတော်ကြီးရောက်နေတဲ့အချိန်အဖိုးကြီးကိုရိုက်နှက်ပြီးတော့ထွက်ပြေးလို့ရတဲ့သားကြီး။ဟုတ်တယ်။ကျွန်တော်မီးရှို့ပူဇော်တာမခံနိုင်ပါဘူးဆိုတော့အဖိုးကြီးကိုလက်သီးနဲ့ထိုးပြင်းဘယ်နဲ့လုံမလို့။ဒါမှမဟုတ်နော်အဲ့ဒီသားဤဇက်ကလည်းနားခံခဲ့တယ်။အမေကြီးစာရာကလည်းမျက်ရည်မျက်ခွက်ကြားထဲကပဲနာခံနိုင်လောက်အောင်ယုံကြည်ခြင်းကြီးမားခဲ့ကြတယ်ဆိုတဲ့အချက်တွေးကိုကျွန်တော်မယုံနိုင်အောင်ခန်းစားနားလည်နိုင်ပါ रे ဟေပြဲဩဝါဒစာအခန်းကြီး7အငယ်19ကိုဆက်လက်တင်ပြပါမယ်ဒါပေမဲ့အခန်းဆက်များကိုအတိတ်ပဲပြီးပြင်းစေခြင်းနဲ့အတွက်ကြောင့်အငယ်19မှစတင်ပြီးတော့ပြန်လည်ဖတ်ရှုရင်းမှအငယ်19ကိုဆက်ပြပါစီအာဗြဟံသည်စုံစမ်းတော်မူခြင်းကိုခံရသောအခါယုံကြည်ခြင်းအပြင်ဣဇက်ကိုပူဇော်၏ဤဇက်၌သာသင်အမျိုးတီလိမ့်မည်ဟုသောဗျာဒိတ်တော်မှစ၍ဂတိတော်များကိုခံရသောသူသည်မိမိ၌တယောက်ထီးသောထိုသားကိုပူဇော်၏ထိုသို့ပူဇော်သောအခါသေခြင်းမှထမြောက်စေခြင်းဟာဖျားသခင်တတ်နိုင်တော်မူသည်ကိုသူသည်အောင်မေ၏ထိုသားကိုပုံစကားအဖြစ်သေခြင်းတည်းကရ၏အလွန်အလွန်အရေးကြီးလာတဲ့ဖော်ကျူးချက်ပါပဲမိတ်ဆွေထိုသားဤဇက်ကိုယ်တိုင်ကိုအဖဖျားသခင်ဟာသဘာဝအဖြစ်အချိန်လွန်နေသောမိမတယောက်ရဲ့ဝန်ပိုင်သေနေပြီဖြစ်သောစာရာဤသအိမ်မှာဒရေတီပြီးတော့မွေးဖွားစေခဲ့တယ်ဆိုရကိုအာဗြဟံသိပါတယ်ဒါကြောင့်မလို့အဖဖျားသခင်ဟာအရှင်းမဖြစ်နိုင်တဲ့သေခြင်းကနေအသက်ကိုဆက်ပေးနိုင်တာကိုအာဗြဟံသိတယ်လို့ဆိုလိုခြင်းဖြစ်ပါတယ်ဒီတော့အဲ့ဒီလိုသေခြင်းတဲကရလာတဲ့သားဤအသက်ကိုသေခြင်းသို့ပြန်၍အပ်ရသည်တိုင်အောင်ဖာဖျားသခင်သည်ပြန်လဲအသက်ရှင်စေလိမ့်အောင်မည်ဆိုတဲ့ယုံကြည်ခြင်းရှိခဲ့တယ်ဆိုတာဟာရှင်းရှင်းလင်းလင်းပေါ်လွင်နေတယ်ဆိုတဲ့အတိတ်ပဲဖြစ်ပါတယ်။ဒါဟာမဟာယုံကြည်ခြင်းတတ္တိပါ။ဒီအကြောင်းတွေကိုကျွန်တော်တို့ဘာမှငြင်းကြက်မထုတ်နိုင်လောက်အောင်ပြန်လဲပြီးတော့အသေးစိတ်ဖော်ပြနိုင်တာကတော့ကပ္ပဥကျမ်းကမှတ်တမ်းများပဲဖြစ်ပါတယ်။ကပ္ပဥကျမ်းအခန်းကြီး18အငယ်9ကနေ14ကိုပထမပိုင်းအနေနဲ့အခုလိုဖတ်ပြပါရစေ။ပြီးသောအခါသင်းမယားစာရာသည်အဘယ်မှာရှိသနည်းဟုမေးကြလျင်တဲ့အတွင်း၌ရှိပါသည်ဟုပြန်ပြော၏။ ထိုသူတို့တွင်တပားကလည်းဖွားချိန်စီသောအခါငါသည်သင်စီသို့ဆက်ဆက်ပြန်လာအောင်မည်ထိုအခါသင်ဤမယစာရာသည်သားကိုရလိမ့်မည်ဟုပြောဆို၏ထိုသို့ဆိုသောသူဤနောက်၌တကဝအနားမှစာရာရှိသောကြောင့်ထိုစကားကိုကြား၏ထိုအခါအာဗြဟံနှင့်စာရာသည်အသက်အရွယ်ကြီးရင်လှပြီစာရာသည်မိမတို့၌ဥတုရောက်မည်ရှိသည့်အတိုင်းမရောက်ပြီထို့ကြောင့်စာရာကငါလဲအိုပြီငါသခင်လဲအိုပြီတို့ဖြစ်၍ငါသည်ပျော်မွေ့ခြင်းရှိလိမ့်မည်လောဟုဆိုလျက်တိတ်ဆိတ်စွာရဲလိမ့်၏သင်ဤမယစာရာကအကယ်၍ငါသည်အိုပြီးမှသားကိုဖွားလိမ့်မည်လောဟုဆိုလျက်အဘယ်ကြောင့်ရဲသနည်းထာဝရဘုရားမတတ်နိုင်သောအမှုတစုံတစ်ခုရှိသလားချင်းချက်သောဖွားခြင်းစီသောအခါသင်စီသို့ငါပြန်လာ၍စာရာသည်သားကိုရလိမ့်မည်ဟုထာဝရဘုရားသည်အာဗြဟံအားမိန့်တော်မူ၏တဲ့ဟုတ်ပါတယ်မိမအိုကြီးရဲ့သွေးသားမရှိတော့တဲ့ဝန်ပိုက်ထဲကနေပြီးတော့သားဤဆက်ကလေးကိုအဖဘုရားသခင်ဖွားမြင်စေခဲ့တာကိုအလေးအနက်ကျွန်တော်တို့တွေ့မြင်နိုင်ပါတယ်အဲ့ဒီသားကလေးဤဆက်ကနေသားလျင်ပရိညင်တော်နဲ့အညီလူမျိုးကြီးဖြစ်စေမယ်ဆိုပြီးတော့မှတခါဒီသားနဲ့ရစ်ပူဇော်ဖို့စေခိုင်းခဲ့ပုံတွေရစ်ပူဇော်တဲ့အချိန်မှာလေအာဗြဟံရဲ့ယဉ်တဲ့နှလုံးသားတွေကပေါ်ပြခဲ့တဲ့အချက်တွေကိုကပ္ပဦးကျမ်းအခန်းကြီး22အငယ်1မှ8အတွင်းမှာဒုတိယပိုင်းအဖြစ်နဲ့ဆက်လက်နားဆင်ကြည့်ပါ။ထာဝရဘုရားသည်အမိန့်တော်ရှိသည့်အတိုင်းစာရာကိုအကြည့်အရှုကြွတော်မူ၍ဂရိတော်ရှိသည်နှင့်လျော်စွာသူ၌ပြုတော်မူသည်ဖြင့်စာရာသည်ပရိသေဆွဲယူ၍ဘုရားသခင်အမိန့်တော်နှင့်ချင်းချက်သောအချိန်၌အာဗြဟံအသက်ကြီးသောအခါသူအားသားကိုဖွားလိမ့်၏အာဗြဟံသည်လည်းမိမိရသောသားသည်ဟုသောစာရာဖွားသောသားကိုဣဇက်အမည်ဖြင့်မှဲ့လိမ့်၏ဘုရားသခင်မှားထားတော်မူသည့်အတိုင်းအာဗြဟံသည်ရှေ့ရမြောက်သောနေ့၌သားဣဇက်ကိုအရေးပြားလှီးမင်္ဂလာပေးလိမ့်၏သားဣဇက်ကိုမြင်ရသောအခါအာဗြဟံသည်အသက်100ရှိသည်စာရာကလေငါရေရသောအခွင့်ကိုဘုရားသခင်ပေးတော်မူပြီဤသတင်းကိုကြားရသောသူအပေါင်းတို့သည်လေငါနှင့်အတူရေကြလိမ့်မည်ဟု၍၎င်းစာရာသည်သားကိုနှုတ်တိုက်လိမ့်မည်ဟုအာဗြဟံအားအဘယ်သူပြောနှင့်ရသနည်းသူသည်အသက်ကြီးသောအခါငါသည်သားကိုဖွားပြီဟု၍၎င်းဆိုလေ၏ထိုသူငယ်ဣဇက်သည်ကြီးပွား၍နှုတ်နှင့်ကွာလေ၏နှုတ်ကွာသောနေ့၌အာဗြဟံသည်ပွဲကြီးလှုပ်လေ၏မိတ်ဆွေအပေါင်းတို့ခင်ဗျာဒါဟာကျေးဇူးတော်ကိုခံရခြင်းအကြောင်းကိုတက္ကန္တအဖြစ်ကျွန်တော်ဖြစ်ဆွဲခြင်းဖြစ်ပါလေအခန်းကြီး22အငယ်1မှ8အတွင်းမှာတော့အာဗြဟံကြီးကိုအဖဖျားသခင်ဟာသူ့တူရီတော်သားဣဇက်ကိုမိပူဇော်ပါဆိုတဲ့အချိန်အာဗြဟံဟာဘယ်လိုကြိုးကြိုးနုံနုံနာခံခဲ့တယ်သူ့ရင်ထဲမှာဘယ်လိုခံစားချက်တွေရှိခဲ့တယ်ဆိုတာကိုတတိယပိုင်းအဖြစ်နဲ့အခုလိုဆက်လက်တွေ့မြင်နိုင်ပါလေထို့နောက်မှာဖျားသခင်သည်အာဗြဟံကိုစုံစမ်းခြင်းဟာအာဗြဟံဟုခေါ်တော်မူ၍အာဗြဟံကအကျွန်ုပ်ရှိပါ၏ဟုလျှောက်ဖြင့်သင်သည်အလွန်ချစ်သောတယောက်ထဲသောသားဣဇက်ကိုယူ၍မောရိပြည်သို့သွားလော့ငါပြလက်တန်သောတောင်ပေါ်မှသူ့ကိုမိရှို့ရာရစ်ပြုတ်၍ပူဇော်လော့ဟုမိန့်တော်မူ၏အာဗြဟံသည်နာနဲ့စောစောထ၍မြဲကိုကုန်းနှီးတင်ပြီးလျှင်မိမိသားဣဇက်နှင့်ငယ်သားနှစ်ယောက်ကိုခေါ်၍ရစ်ရှို့စရာထင်းကိုခွဲပြီးမှဘုရားသခင်မိန့်တော်မူသောအရာသို့ထသွားလေ၏သုံးရမြောက်သောနေ့၌မျှော်ကြည့်၍ထိုအရက်ကိုအဝေးကမြင်လျင်ငယ်သားနှစ်ယောက်တို့အားသင်တို့သည်ဤအရက်၌မြဲနှင့်အတူနေကြလော့ငါသည်သားနှင့်အတူထိုအရက်တို့သွား၍ကိုးကွယ်ခြင်းကိုပြုအံ့ထိုအမှုပြုပြီးမှသင်တို့စီတို့ပြန်လာအုံးမည်ဟုဆိုလေ၏ထိုအခါရစ်ရှို့စရာထင်းကိုယူ၍သားဤဆက်အပေါ်မှတင်ပြီးလျင်မိနှင့်ဓာကိုမိမိလက်၌ကိုင်လျက်နှစ်ယောက်အတူသွားကြ၏သွားကြစဉ်တွင်ဤဆက်သည်အဖအာဗြဟံကိုအဖဟုခေါ်လျင်ငါသာငါရှိ၏ဟုအာဗြဟံထုလေ၏ဣဇက်ကလည်းမိပါ၏ခြင်းလဲပါ၏ရစ်ရှို့စရာဖို့သို့တငယ်သည်အဘယ်မှရှိသနည်းဟုမေးလျင်အာဗြဟံကငါသာရစ်ရှို့စရာဖို့သို့တငယ်ကိုဖျားသခင်သည်မိမိအဖို့ပြင်ဆင်တော်မူလိမ့်မည်ဟုဆိုလေ၏ရှင်းနေပါတယ်နော်အလွန်သင်ရှင်းလှသောအဖဖျားသခင်အမှုတော်ဖြစ်တယ်သားနဲ့အဖေနဲ့သားလျင်ဆောင်ရွက်ရန်ကိစ္စဖြစ်တယ်။ငယ်သားတွေနှစ်ယောက်လိုက်ပါလာခွင့်မရှိခဲ့ဘူး။ရစ်ပူဇော်ခြင်းကိုမြင်ခွင့်မရှိခဲ့ဘူး။ယေရုရှလင်မြို့တော်ကြီးနဲ့တကွဂေါလဂေါသအရတ်မှာခရစ်တော်အသက်တော်စွန့်ခြင်းမှာသုံးနာရီတိုင်တိုင်မှောင်ကြီးချထားခဲ့တာကိုအထူးအောက်မေ့စေခြင်းပါတယ်။တစ်ချိန်တည်းမှာသူ့သားကိုတတ်ပြီးတော့ပူဇော်ရတော့မယ်ဆိုတဲ့အာဗြဟံတယောက်သူ့သားကိုစိတ်စိတ်ကြည်ပြီးပြောခဲ့တာကတော့ငါသာမိရှုစရာဖို့သိုးတငယ်ကိုအဖဖျားသခင်သည်မိမိအဖို့ပြင်ဆင်တော်မူလိမ့်မည်တဲ့ရှင်းနေတဲ့သမိုင်းဝင်သစ္စာတရားကြီးကိုဣသရေလရေလို့လူမျိုးတစ်ခုဖြစ်မလာခင်ကတည်းကအဖဖျားသခင်ပေးခဲ့တဲ့ဗျာဒိတ်ဟာအဲ့ဒါပါပဲမိတ်ဆွေအပေါင်းတို့ ကယ်တင်ရှင်သခင်ခရစ်တော်ဒီဟုသောသိုးသံငယ်ကလေးကိုဘုရားသခင်သည်မိမိအတွက်ပြင်ဆင်မယ်ဆိုရကိုအာဗြဟံခေတ်ကတည်းကအနာဂတ်အခိုင်အမာပြုပေးခဲ့တာနဲ့အတူတူပါပဲ။အဲ့ဒီကပ္ပဦးကျမ်းတဲကဖြစ်စဉ်တွေကိုပဲစရုပ်ထပိုင်းအဖြစ်နဲ့ဆက်လက်တင်ပြပါရစေ။ကပ္ပဦးကျမ်းအခန်းကြီး22အငယ်6မှ14ထိုသောနှစ်ယောက်အတူသွား၍ဘုရားသခင်မိန့်တော်မူသောအရတ်သို့ရောက်ကြသောအခါအာဗြဟံသည်ရစ်ပလင်ကိုတီး၍ထင်းကိုခင်းပြီးလျင်သားအိဇက်ကိုချီနှောင်၍ရစ်ပလင်၌ထင်းပေါ်မှတင်ထား၏။မိမိလက်ကိုဆန့်၍သားကိုသတ်ခြင်းဟာဓာကိုကန်ယူလေ၏။ထိုအခါထာဝရဘုရား၏ကောင်းကင်တမန်ကအာဗြဟံဟုကောင်းကင်ဘော်ကခေါ်လေ၏။အာဗြဟံကအကျွန်ုပ်ရှိပါ၏ဟုပြောလျင်ထိုလူလင်ကိုမထိမခိုက်နှင့်အရှင်းမပြုနှင့်သင်သည်ဘုရားသခင်ကိုကြောက်ရွံ့သည်ဟုယခုငါသိ၏အကြောင်းမူကားသင်ဤသားသင်၌တယောက်ထီသောသားကိုငါတောင်း၍သင်သည်ငါကိုမငြင်းဟုမိန့်တော်မူ၏ထိုအခါအာဗြဟံသည်မျှော်ကြည့်၍မိမိနောက်မှခြုံပုတ်၌ဂျိုညိလျက်ရှိသောသိုးကိုမြင်လေ၏ထိုသိုးကိုသွား၍ယူပြီးလျင်မိမိသားကိုစားမိရှုရာရစ်ပြုတ်၍ပူဇော်လေ၏ထိုအရက်ကိုယေဟောဝါယိယေဟုအာဗြဟံသမုတ်၏ထိုသို့နှင့်အညီတောင်ပေါ်မှထာဝရဘုရားပြင်ဆင်တော်မူမည်ဟုယနေ့တိုင်အောင်ဆိုလေရှိတည်းသောတရှင်မိတ်ဆွေအပေါင်းတို့အဖထာဝရမြတ်စွာဘုရားသခင်ဟာသိုးတငယ်ကိုမိမိအဖို့မိမိကိုယ်တိုင်ပြင်ဆင်လိမ့်မည်ဆိုရဟာကြိုတင်ဗျာဒိတ်တော်ဖြစ်ခဲ့တယ်ဆိုရကိုကျွန်တော်တွေ့ခဲ့ရပြီးပါပြီနော်ကျွန်တော်လည်းရှင်းပြခဲ့ပြီးပါပြီနော်အဲ့ဒီအချိန်မှာအမှန်တကယ်သိုးရကောင်ကိုဣဇက်အစာထိုးပြီးပေးတယ်တဲ့ဒါမဲ့ထူးနေပြန်တာကတော့နော်သိုးတငယ်ကလေးမဟုတ်ခဲ့ပြန်ဘူးဂျိုနဲ့ဂျုံပုတ်နဲ့ညိနေတဲ့သိုးတဲ့အဲ့ဒါကိုအင်္ဂလိပ်သမာကျမ်းစာကတော့ ram လို့ခေါ်ပါတယ်သိုးကြီးတကောင်ဖြစ်နေတာကိုတွေ့ရပါတယ်ဒါဟာအံ့ဩဖို့မကောင်းဘူးလားအာဗြဟံကနေပြီးတော့သိုးတငယ်ကိုပြင်ဆင်လိုက်မယ်လို့ပြောတာဟာအချိန်ကာလမစိတ်သေးတဲ့အနာဂတ်ကိုအဝေးကြီးကကြိုတင်ဖော်ပြလိုက်တယ်ဆိုတာဟာရှင်းမနေဘူးလားအဖဖျားသခင်သည်မိမိအဖို့သိုးတငယ်ကိုမိမိကိုယ်တိုင်ပြင်ဆင်လိုက်မယ်လို့အနာဂတ်ပြည်တယ်အမှန်တကယ်ရရှိလာတာကတော့သိုးကြီးတကောင်ဖြစ်နေတယ်တဲ့မိတ်ဆွေအပေါင်းတို့တဲ့ပို့ပြီးတော့အရေးကြီးနေပြန်တာကတော့အခုလိုသိုးတငယ်လေးကိုပြင်ဆင်လိုက်မယ်ဆိုပြီးတော့အာဗြဟံကပြောဆိုခဲ့တဲ့မော်ရီဆိုတဲ့တောင်ဟာနှောင်းကာလမှာခရစ်တော်အသေးခံတော်မူခဲ့သောကရာနီသို့မဟုတ်ဂေါလဂေါသတောင်ကုန်းနဲ့တစ်ဆက်တည်းတည်နေခဲ့သောတောင်တန်းကြီးဖြစ်နေလို့ပါပဲမိတ်ဆွေအပေါင်းတို့ဖော်ပြခဲ့တဲ့အချက်တွေအကုန်လုံးကိုပေါင်းစပ်စဉ်းစားကြည့်လိုက်တဲ့အခါကျတော့လူတွေကလူတစ်ယောက်သာဖြစ်တဲ့အာဗြဟံသူခေတ်သူအချိန်ကာလအနည်းနဲ့ခါလဒဲလို့ခေါ်ပေါ်တဲ့ဒီကနေ့ Syria မြောက်ဘက်ပိုင်း Iraq ဒေသလို့ယူဆရတဲ့အရက်ဒေသကကြေတော်သားကြီးတစ်ယောက်အနည်းနဲ့သူဟာသူ့ရဲ့ချစ်လှစွာသောဇနီးဆာရာနဲ့အတူငယ်ရွယ်ခဲ့စဉ်အချိန်ကတည်းကအဖဖျားသခင်ရဲ့အမိန့်တော်နဲ့အညီခါနန်လို့ခေါ်တဲ့အရက်ဒေသကိုဘူးမသိဘာမသိအဖညွှန်ကြားရင်ညွှန်ကြားတဲ့အတိုင်းရှောက်လှမ်းရောက်ရှိခဲ့ရပုံတွေအဖဖျားသခင်စကားတော်အတိုင်းပဲအမြဲမလိုက်နာနိုင်ခဲ့ကြသည့်တိုင်အောင်အဖဖျားသခင်ကိုတော့လူအစွန်းအစကလေးရှိသမျှနဲ့ချစ်နိုင်ခဲ့ကြတဲ့ပုံတွေရိုကျိုးပြတ်ဖို့ကိုးကွယ်ခဲ့ကြတဲ့ပုံတွေအဖရဲ့စကားသံကိုနားဆွင့်ပြီးတော့ကိုယ်ယေရှုရှင်အဖြစ်မျက်စိစုံမိတ်အကြိုက်ဆောင်ဝန်ခဲ့တာတွေဟာကြက်သိမ်းမွေးညင်းတပြန်ပြန်ထလောက်တဲ့ယုံကြည်ခြင်းတရားရဲ့သက်သေများကိုဖြစ်ပေါ်စေခဲ့တယ်လို့ကျွန်တော်ဆိုချင်ပါတယ်မိတ်ဆွေအပေါင်းတို့ယုံကြည်ခြင်းရှိပါတယ်ရှိပါတယ်ဆိုတဲ့စကားတွေကိုအထက်ထက်မွဲ့ဆိုနေသည့်တိုင်အောင်အာဗြဟံစာရာတို့ပြသခဲ့တဲ့ယုံကြည်ခြင်းရဲ့အကျဉ်းဆရာဟာကျွန်တော်ယုံကြည်သူခရိယန်အားလုံးအဖို့မရှိမဖြစ်လိုအပ်တယ်လို့ကျွန်တော်ဆိုချင်ပါ रे ။ဒါနဲ့ပတ်သက်ပြီးတော့ရှင်ယာကုပ်ဩဝါဒစာအခန်းကြီး1အငယ်14ကနေ16အတွင်းမှာဖော်ပြချက်တွေဟာဒီကနေ့မျက်မှောက်ခေတ်ကျွန်တော်ရဲ့လက်တွေ့ကြသောယုံကြည်ခြင်းအကျင့်ကောင်းများကိုဘယ်လိုကျင့်ဆောင်ကြရမလဲ။ဘယ်လိုလက်တွေ့ကြကြအသက်ရှင်နေထိုင်ကြရမလဲဆိုတဲ့အကြောင်းတရားတွေကိုဖော်ပြပေးနေတယ်လို့ကျွန်တော်အနေနဲ့လေးစားစွာခံယူမိပါ रे ။ရှင်ယာကုပ်ဩဝါဒစာအခန်းကြီး1အငယ်14မှ16ငါညီအကိုတို့တစုံတစ်ယောက်သောသူကငါသည်ယုံကြည်ခြင်းရှိ၏ဟုပြောလျက်အကျင့်ကိုမကျင့်ဘဲနေလျင်အဘယ်အကျိုးရှိသနည်းထိုယုံကြည်ခြင်းသည်ထိုသူကိုကဲ့တင်နိုင်သလောညီအကိုမောင်နှမတို့သည်အဝတ်အချီးစီးရှိ၍နေတိုင်းစားရသောအစာမရှိသောအခါသင်တို့တွင်တစုံတစ်ယောက်သောသူကညင်ဝတ်စွာသွားကြလော့နွေးကြလော့ဝါကြလော့ဟုပြောလျက်သူတို့ကိုနှင့်တော်လျော်သောအသုံးအဆောင်ကိုမပေးဘဲနေလျင်အဘယ်အကျိုးရှိသနည်းထိုနည်းတူအကျင့်နှင့်ကင်းသောယုံကြည်ခြင်းသည်တပါးရီရှိသောကြောင့်အသေဖြစ်၏မိတ်ဆွေအပေါင်းတို့ယုံကြည်ခြင်းရှိပါတယ်ရှိပါတယ်နဲ့နှုတ်ကပြောရုံနဲ့မလုံလောက်ပါဘူးယုံကြည်ခြင်း၏အကျင့်တရားကိုစောင့်ရှောက်ရမှာဖြစ်ပါတယ်မှန်ပါတယ် မတူညီသောခေတ်ကာလတို့အလျောက်ယုံကြည်ခြင်းတရားကိုကျင့်ဆောင်သောပုံတရံအမျိုးမျိုးတို့ဟာလေကွဲပြားခြားနားနေမှာကတော့အသေးချာပဲဖြစ်ပါလေ။ကျွန်တော်မိษွေတို့ကိုသာသမီတွေကိုပူဇော်ဖို့တောင်းဆိုမယ်ဆိုရင်ဟိုးလွန်ခဲ့တဲ့ရှင်းနှစ်ပေါင်းများစွာတုန်းကအာဗြဟံတို့ခေတ်သမိုင်းဦးကပုံစံမျိုးနဲ့မတောင်းဆိုပါဘူး။မင်းတို့ကလေးကလေးတွေကိုငါပေးထားတယ်သူတို့ကငါချစ်တဲ့ကမ္ဘာလောကကြီးမှာငါအလိုတော်ကိုလိုက်နာပြီးတော့အများသူငါလူတကာတို့အတွက်ကောင်းရာကောင်းကျိုးကိုဆောင်ကျင်းစေကြပါလို့ဘုရားသခင်တောင်းဆိုလိမ့်မယ်လို့ကျွန်တော်အခိုင်အမာယုံကြည်မိပါတယ်။အတိတ်ကာလကယုံကြည်ခြင်းတရားဟာဂနေ့တည်းထိအသက်ဝင်နေစေရှင်သန်နေစေကျေးဇူးပြုလျက်နေတော်မူစေပါ
။ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရိယံသမားချမ်းရဲ့ဓမ္မသစ်ချမ်းမိုင်းတဲ့ကဟေပြင်းဩဝါဒစာခန်းကြီး7အခန်းငယ်20ကနေအခန်းငယ်22အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့။